Indonesia နိုင်ငံ Sulawesi ကျွန်းမြောက်ဖက် Mount Rowan မြစ်တောင်မနေ့ကထပ်မံပေါက်ကွဲခဲ့တဲ့အတွက်တကူလာဒန်းကျွန်းကရာနဲ့ခြေတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။တပတ်တွင်ဒုတိယမြောက်မြစ်တောင်အချင်းချင်းထပ်မံပေါက်ကွဲတာဖြစ်ပြီးလွင့်စင်ထွက်ကြလာတဲ့ချော်ရည်နဲ့အဆအနာတွေအနီးအနားကျေးရွာတွေပေါ်ကျနေတဲ့အတွက် Indonesia အနာပိုင်းတွေကအမြင့်ဆုံးသတိပေးချက်ထုတ်ပြန်ထားပါတယ်။လေဆိပ်ကိုပိတ်လိုက်သလိုတကူလန်ဒန်ကျွန်းဒေသခံတွေကိုပြောင်းရွှေ့ဖို့စစ်သင်္ဘောတွေနဲ့ကယ်ဆယ်ရေးသင်္ဘောတွေဆီလွှတ်ထားပါတယ်။မီးတောင်ကနေကောင်းကင်ထဲကိုပြလိုက်တဲ့သုံးမိုင်လောက်အထိအပေါ်ကိုပန်းထွက်ခဲ့ပြီးချော်ရည်ဘူးတွေလည်းထွက်ကြနေပါတယ်။အင်ဒိုနီးရှားသဘာဝဘေးဒဏ်ကယ်ဆယ်ရေးအဖွဲ့ကတော့လူပေါင်း 11,000 ကနေ 12,000 လောက်အထိဘေးလွတ်ရာကယ်ထုတ်ခဲ့ရတယ်လို့ပြောပါတယ်။ချော်ရည်တွေပင်လယ်ထဲကိုကျပြီးဆူနာမီလိုင်းတွေပေါ်ပေါက်လာနိုင်တဲ့အတွက်တကူလန်ဒန်ကျွန်းသားတွေကမ်းခြေကနေဝေးဝေးမှနေကြဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။